လူမတော်ရင်နဲ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာအတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုတရုတ်သမ္မတရှီဂျင်းပင်ကဗိုလ်တူးနေ့မှာချီးကျူးစကားပြောကြားလိုက်ပါတယ်။နိုင်ငံသားဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတရှီကပြောတာကိုစင်ဟွာသတင်းမှာဖော်ပြပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာခြင်းကစလို့အမေရိကန်တရုတ်ကြားကုန်သွယ်ရေး၊ကိုဗစ်ရောဂါ၊ဤပညာစတဲ့အငင်းပွားဝယ်အကြောင်းအရာတွေကြောင့်ဆက်ဆံရေးတိတိတသာတင်းမာခဲ့တာပါ။တင်ရင်အားကောင်းတဲ့တရုတ်အမေရိကန်ဆက်ဆံရေးကိုတည်ထောင်ခြင်းအဖြစ်နိုင်ငံပြည်သူတွေရဲ့အခြေခံအကျိုးစီးပွားကိုဖြည့်ဆည်းရာရောက်တယ်လို့နိုင်ငံကအတိုင်းဝမ်းရဲ့ဘုံကြီးမှန်းချက်တွေကိုလည်းပြည့်မီရာရောက်စီမယ်လို့သမရရှိရဲ့စကားကိုကိုးကားပြီးစင်ဝါကရေးပါတယ်။ကမ္ဘာညဉ့်ညင်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်စီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကမတူကွဲပြားမှုတွေကိုအတူတကွလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းတရုတ်သမရကပြောပါတယ်။အမေရိကန်ရွေးကောက်ပွဲပြီးဆယ်ရက်ကြာမှာတရုတ်နိုင်ငံသားကြီးဝန်ကြီးဌာနကဂျိုးဘိုင်ဒန်ကိုဂုဏ်ပြုကြောင်းပြောဆိုထားပါတယ်။2016မှာသမ္မတထရန့်ရွေးကောက်ပွဲနိုင်ပြီးနောက်တည့်ရက်မှာပဲတရုတ်သမ္မတရှီကဝမ်းမြောက်ချီးကျူးကြောင်းပြောဆိုခဲ့ပူပါတယ်ခင်ဗျာ။